ထိုင်းနိုင်ငံတောင်ပိုင်းမှာလူပုံကူးသူတွေဆွန့်ပစ်သွားခဲ့တဲ့မြန်မာနိုင်ငံသား30ကျော်ကိုထိုင်းအနာပိုင်းတွေကတွေ့ရှိခဲ့ပြီးတဲ့နောက်ထိမ့်သိမ်းလိုက်ပြီး COVID-19 ကပ်ရောဂါကူးစက်သူဖြစ်သံသယရှိသူတချို့ကိုလည်းစစ်ဆေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါရှင်။ထိုင်းနိုင်ငံတောင်ပိုင်းချွန်ဖုန်းခရိုင်ပတ်လန်းကစောင်းစီစိုက်ခင်းထဲမှာလူပုံကူးသူတွေဆွန့်ပစ်သွားခဲ့တဲ့မလေးရှားနိုင်ငံကနေတရားမဝင်နေဆက်ဖြတ်ကျော်လာတဲ့မြန်မာနိုင်ငံသား32ဦးကိုထိုင်းအနာပိုင်းတွေကမနေ့ကပဲတွေ့ရှိပြီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။ကပ်ရောဂါကာလမလေးရှားနိုင်ငံမှာအလုတ်ကင်အခက်အခဲနဲ့အဖမ်းဆီးတွေကြောင့်မြန်မာနိုင်ငံသားတွေတရားမဝင်နေဆက်တွေကနေတစ်ဆင့်ပြန်လာဖို့ကြိုးစားခဲ့ရမှာအခုလိုမျိုးဖမ်းဆီးခံရတယ်လို့လည်းထိုင်းနိုင်ငံအခြေစိုက်မြန်မာအလုံသမားကူညီရေးအဖွဲ့ AAC ကကိုရဲမင်းကပြောပါတယ်။
အခုလိုဒီကိုဗစ်ကာလအခြေသေးကြီးမှာလုံလမဲ့တွေလည်းများလာတယ်ဘယ်လိုမှဟိုမလေးပါလေရက်တိလို့မရလို့တချို့အခုဆိုရင်လည်းကျွန်တော်မနေရပဲကျွန်တော်တို့ဒါပူနွေနွေမလေးရနေပြီးတော့ကျွန်တော်တို့မြန်မာပြည်ကိုပြန်လာခိုင်းကိုကျွန်တော်တို့ခိုးဖြတ်ပြီးတော့ဝင်ပြီးတော့ပြန်လာပေါ့နော်ဒီကျွန်တော်လူငယ်တွေကနေပို့ပေးတာပေါ့အဲမလေးရနေမြန်မာပြည်ရောက်ဘယ်နှကောင်းပေးရတယ်လို့သိရတယ်တော့အခုမနေရမိရယ်အားလုံး30နှစ်ရောက်လို့သိရတယ်ကျွန်တော်တို့ခြုံဖော်ပေါ့နော်ခြုံဖော်ခိုင်းတော်မိုင်းခြုံဖော်ပါနန်းနေမြန်မာကျွန်တော်မိရယ်လို့သိရတယ်အဲ့ဒီမှာကိုဝင်တယ်လေလေးအောင်ပါလေမလေးသားမှာဆိုရင်ကျွန်တော်ပြန်ဖို့တော့ကျွန်တော်တို့တင်ထားတဲ့လူတွေ9000ကျော်လောက်ရှိတယ်လို့သိရတယ်ဒါကျွန်တော်တို့ဒါဟိုဘက်ကြီးကပိုင်ရတဲ့ပေါ့နော်ဒီအခုဆိုရင်ဒီကအောင်ပုံများညအောင်မယ်အခုဆိုရင်တော့အခုလိုမျိုးကျွန်တော်တို့ခိုးဝင်မယ်ကိုပြန်မယ်ခိုင်းထဲမှာမိမယ်ထောင်ကြမယ်ဒီလိုနဲ့ပဲဆန်းစရာနေနေပြီးတော့ပြန်ရဆုံးပုံလူလဲထောင်ကြကျွန်တော်တို့သွားတယ်လေမလေးကဒီကဘာမျိုးပြန်ဖို့ကြိုးစားတဲ့လူကြီးများတွေအပြန်ကြည့်ရအိမ်ပြန်လာမှာမဟုတ်ဘူးပေါ့နော်ဒီလိုမျိုးပဲဖြစ်ပျက်နေနေရင်ဆိုင်နေအောင်ပဲလို့ကျွန်တော်ကတော့သုံးသပ်မိတယ်အခုဆိုရင်လည်းဒါအဝင်တယ်လေးရောက်တော့ပါတယ်ရန်ကုန်ဟိုဒါအဲကျွန်တော်တို့တို့တော့ခက်ခဲဖြစ်သွားပြီဆိုတော့ဒီရတယ်အပြီးတော့ချုပ်နေထောင်နေတဲ့မှာလည်းနေရအောင်မယ
်အခုဖမ်းမိတဲ့မလေးရှားပြည်မြန်မာလူသမားတွေဟာစောင်းစီခြံထဲမှာပုန်းနေကြတာကိုထိုင်းတေးရွာသားတွေကတွေ့ရှိခဲ့ပြီးထိုင်းအနာပိုင်းတွေကိုသတင်းပေးခဲ့ကြလို့နေမြေကန်ရဲတွေနဲ့ကျန်းမာရေးအဖွဲ့တွေကမြန်မာနိုင်ငံသားတွေကိုတွားရောက်ရှာဖွေထိန်းသိမ်းခဲ့တာပါသူတို့ဟာမြန်မာပြည်ကိုပြန်နိုင်ဖို့လူပုံကူးတဲ့ပွဲစားရည်နဲ့ဆက်သွယ်ပြီးထိုင်းမလေးနယ်စပ်စတောင်မြို့ကနေမြန်မာနိုင်ငံအတွင်းပိုင်းထဲကိုပြန်ဝင်ဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်။ထိမ့်သိမ်းခံရတဲ့မြန်မာနိုင်ငံသား32ဦးထဲမှာကိုဝင်ဆောင်မျိုးသမီးတဦးအပါအဝင်9ဦးကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်လျာလက္ခဏာတွေတွေ့ရတာကြောင့်စစ်ဆေးဖို့အတွက်ဒေသခံစည်းရုံးကိုပို့ဆောင်ခဲ့တယ်လို့ကြံတဲ့သူတွေကတော့ယောဂကူးစက်မှုရှိမရှိ14ရက်ကြာယောဂစောင့်ကြည့်စစ်ဆေးမဲ့နေရာကိုပို့ဆောင်ထားပါတယ်။ကဲယောဂါကာလအခက်အခဲတွေကြုံနေရတဲ့မလေးရှားရောက်မြန်မာနိုင်ငံသားတွေတရားမဝင်နေဆက်ချက်ကြော်ပြီးနေရပြန်ဖို့ကြိုးစားရကနေထိုင်းနိုင်ငံတောင်ပိုင်းမှာဖမ်းဆီးခံနေရတာအခုဆိုရင်လူတရာကျော်ထက်မနည်းရှိနေပါပြီ။ကဲယောဂါကာလပြည်ပမှာတောင်းတနေသူတွေနေရပြန်နိုင်ရင်မြန်မာအစိုးရကစီစဉ်နေတာတွေရှိပေမဲ့မလေးရှားနိုင်ငံရောက်နေသူတွေကတော့အခက်အခဲတွေကြုံနေရတော့မယ်လို့လည်းအလုသမားရေးလှုပ်ရှားသူကိုရဲမင်းကပြောပါတယ
်။ကိုဗစ်ကာလမှာဆိုရင်တော့ခြားနိုင်ငံတွေလည်းအဲ့လိုပဲအပြိပာမှာတိုင်းတစ်ပါးမှာရောက်နေတဲ့သူတို့ရဲ့နိုင်ငံသားတွေသူပြန်ခေါ်ကြရပေါ့နော်ပြန်ခေါ်ကြတဲ့စီစဉ်နေရှိတယ်ထိုင်းနေဆိုလည်းအဲ့လိုပဲပြန်ခေါ်ကြတာပဲအခုကျွန်တော်တို့ဒီဟိုမလေးမှာလည်းမလေးထောင်နေတဲ့မှာဆိုမြန်မာပြည်သားတွေ3000လောက်ကိုမလေးသူကပြန်ပို့ပေးမယ်လို့ကျွန်တော်ဟိုသိရတယ်ကမ်းလမ်းတယ်လို့သိရတယ်ပေါ့နော်အဲ့ဒီပိုင်းမှာလည်းကျွန်တော်မြန်မာဘက်မှာလည်း quarantine စင်တာတွေပဲမပြည့်စုံလို့လားကျွန်တော်ဟိုဆော်ရိုဆင်းနေဖြစ်သေးလို့လားတော့မသိဘူးပေါ့နော်အဲ့ကြတော့ဒီမလေးသူရကပြန်ပို့မဲ့ဆိုတာတော့မှကျွန်တော်တို့ဘက်ကပြန်လက်ခံဖို့ဟာတွေကိုအခက်အခဲတွေဖြစ်နေတာတွေကိုဟိုတွေ့မြင်ရတယ်ပေါ့
မလေးရှားနိုင်ငံမှာတရားမဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေကနေရပြန်ဖို့မြန်မာတန်ရုံကိုစာရင်းပေးသွင်းထားသူ8000လောက်ရှိနေတယ်လို့လူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းထဲမှာဖမ်းဆီးခံနိုင်ရသူမြန်မာ3000လောက်ရှိမယ်လို့လည်းမြန်မာအစိုးရတာဝန်ရှိသူတွေနဲ့အလုသမားရေးလှုပ်ရှားနေသူတွေကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းကပ်ယောဂါကာလအခက်အခဲတွေကြုံနေရချိန်မှာမလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေနေရပြန်ရေးအစီအစဉ်မှာစိန်ခေါ်မှုတွေရှိနေကြောင်းသမလယုံပြောခွင့်ရဦးစော်ထေးကတော့မကြသေးခင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်။ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။